ဆရာဒီနေ့လေးကိုဆွေဝင်းရုံးချင်းပေါ့နော်ဟိုဘလို့အချိန်တွေရှိလဲဘာတွေများစက်တာဆေးတာများရှိလဲ
ဩဟုတ်ကဲ့ပါဟိုမူလကတော့ဒီနေ့ရုံးချင်းကလေတရလူဖြစ်တဲ့ဦးကျော်မျိုးရှိကိုဖြစ်ပင်ရုံးချင်းမှာဆက်မဲ့ဒီရုံးချင်းမတိုင်ခင်မှာဦးကျော်မျိုးရှိကအစိုးရချုပ်ချာရေးအတွက်တပိတ်စခန်းမှာပါဝင်တဲ့အတွက်မဟာအောင်မြင်မြို့နယ်ဟိုရဲစခန်းကနေမှသူက905ခခွေးနဲ့အမှုဖွင့်ပြီးတော့အဲ့ဒီအမှုကိုရင်းမဆိုင်မဲထွက်ပြေးနေတဲ့အတွက်သူဖန်ဝရန်ထုတ်ထားတဲ့ဒီတရားခံပြေးတယောက်ဖြစ်နေတာပေါ့နော်ကျွန်တော်တို့ဆယ်နာရီရုံးချင်းမှာတော့ဟိုကရောက်မလာဘူးသို့တော်လည်းပဲကိုကျော်မျိုးရှိကသူ့ကိုတရားရုံးရှိကိုလာဖို့ခေါ်တဲ့စင်စာပေါ့စင်စာမှာတော့သူကဒီတမန်စာအောင်မြင်တယ်ပေါ့သူလက်မှတ်ထိုးထားတယ်လာမယ်ဆိုတဲ့အတွက်တရားသူကြီးကနေကျွန်တော်တို့ဆယ်နာရီကနေမှ7နာရီဒီအချိန်ပေးပြီးစောင့်လိုက်တာပေါ့7နာရီရုံးချင်းမှာတော့သူလာတယ်သို့တော်လည်းပဲသူဒီတရားခံပြီးဖြစ်တဲ့အတွက်သက်ဆိုင်ရာဒီအမှတ်30ရဲတပ်ဖွဲ့စခန်းကလည်းသူ့ကိုဖမ်းဆီးခြင်းမရှိဘူး။နောက်နေမြေရဲစခန်းဖြစ်တဲ့မဟာအောင်မြေအမှတ်ခွန်ရဲစခန်းကလည်းဖမ်းဆီးခြင်းမရှိဘူး။တရားခွင်မှာအမှတ်ခွန်ရဲစခန်းစခန်းမှုရဲအုပ်ကျော်သူနဲ့မြို့နယ်မှုသာဒူရဲမှုတယောက်ရှိနေတော်လည်းပဲရဲအင်အား20လောက်ချထားတော်လည်းပဲဒီတရားခံပြီးကိုဖမ်းဆီးခြင်းမရှိဘူး။အဲကျွန်တော်တရားခွင်မှာအကျဉ်းထုတ်ပေးပုံမှာ65အရာတရားခံပြီးဖြစ်နေတဲ့ဦးကျော်မျိုးရှိကိုတရားရုံးကနေမှဥပဒေနဲ့ညီဆောင်ရွက်ဖို့တနည်းအဖြစ်ပြောရင်တော့ဥပဒေထဲမှာတော့ဖမ်းဆီးမိတ်ထုတ်ဖို့ကိုပြဋ္ဌာန်းထားတာပေါ့အဲ့တော့ကျွန်တော်တို့ကတင်ပြလိုက်တဲ့အခါမှာတရားသူကြီးကရဲတပ်ဖွဲ့ကိုဥပဒေနဲ့ညီဆက်လက်ဆောင်ရွက်ဖို့အမိန့်ပေးလိုက်တဲ့အတွက်ဥကြုံမျိုးရှိကိုအမှတ်ခွန်ရဲတပ်ဖွဲ့စခန်းကဖမ်းနေအမှတ်30ရဲတပ်ဖွဲ့စခန်းမှာလွှဲပြောင်းပြီးတော့ဒီချုံနှောင်ထင်းနေလိုက်တယ်ပေါ့ဒါကြောင့်ဒီနေ့တရားခွင်မှာတော့ကျွန်တော်ဘာမှစစ်ဆေးမှုမလုပ်ခဲ့ရဘူးဂျုံချင်းကို21ရက်နေ့အခုလ21ရက်နေ့မှာပြန်ပြီးချိန်ထားပါတယ်အဲ့ဒီမှာတော့သူအချုပ်တရားခံအနေနဲ့တာရောက်ပြီးရင်ဆိုင်မယ်ဆိုရင်တော့အဲ့ဒီဂျုံချင်းကတော့ကိုကျော်မျိုးရှိကိုပဲစစ်မယ်ဂျုံချင်းဖြစ်ပါတယ်ဆိုရင
်တရားလိုကလည်းပေါ့နော်သူကတခြားအမှုတစ်ခုနဲ့ပေါ့တရားစွဲဆိုခံထားပြီးအခုဆိုလည်းဖမ်းဆီးခံထားရတဲ့အနေအထားပေါ့နော်ဒီလိုအနေအထားအရာဒီကိုဆွေဝင်းကိုပေါ့နော်ဒီပုံမှန်66ကကြီးနဲ့အမှုစွဲဆိုထားတဲ့ဒီအမှုအနေအထားရောအပြောင်းလဲတွေဘယ်လိုများဖြစ်နိုင်မလဲ
ဒီကနေ့ယုံကြည်မှာကိုကျော်မျိုးရှိမလာရင်တော့ဒါတင်ထုံးတွေပုံမှန်249အရတိုင်ကြားသူမလာတဲ့အတွက်ဒါတရားသူကြီးကနေကိုဆွေဝင်းကိုအမှုကနေအပြီးပြတ်လွတ်လို့ရတာပေါ့နော်သို့တော်လည်းပဲဦးကျော်မျိုးရှိရောက်လာသည့်အတွေ့ဒီ249ရဲ့ပြတ်ထန်းချက်ရဲ့အကျိုးအနိသင်တော့ဦးဆွေဝင်းမခံစားလိုက်ရဘူးပေါ့နော်သူကတော့အချုပ်တရားခံပြင်းနဲ့လာရောက်ပြီးတော့ကျင်ဆိုင်ရမှာပေါ့သို့တော်သူ့ရဲ့တရားလူအခွင့်အရေးနဲ့တရားလူဘက်ကတည်တည်ပြခွင့်နေတော့မဆုံးရှုံးပါဘူးအဲ့တော့အမှုအနေနဲ့ပြောရင်တော့လက်ရှိအနေအထားမှာဘာမှပြောင်းလဲမှုဖြစ်မှာမဟုတ်ဘူးသူ့ပဲကိုယ်ပဲနှစ်ဖက်စစ်ဆေးပြီးတော့မှပဲတရားရုံးကတင့်လျော်တဲ့အမိန့်တစ်ခုချမှာပါ
သူ့အနေနဲ့ဟိုတရားလူအခွင့်အရေးမဆုံးရှုံးတဲ့အတွက်ဒါကိုဆွေဝင်းအနေနဲ့ပေါ့နော်ဒီအမှုနဲ့ပတ်သက်ပြီးတော့ဟိုအခွင့်အရေးပေါ်ထူပြီးခံစားနိုင်တဲ့အနေအထားမရှိဘူးလို့ပြောနိုင်မလားဆရာ
အမှန်ပါလေခင်ဗျအမှန်ပါလေဟိုပြောမယ်ဆိုရင်တော့ကိုဆိုဝင်းရတဲ့နဲ့အဲ့ဒီဥပဒေအခွင့်အရေးကိုမရရှိဖို့အတွက်ဒါရဲတပ်ဖွဲ့ကကိုကျော်မျိုးရှိကိုမဖမ်းမဲဒီအခွင့်ကိုဒီတိုင်းပဲတက်ရောက်ဖို့လို့ခွင့်ပြုပေးထားတာလားဆိုတာလေဒါကျွန်တော်တန်လျာကြည့်ရလေးတော့ရှိတာပေါ့
21ရက်နေ့ယုံချင်းပေါ့နော်ဆရာကဲအဲ့ဒီယုံချင်းမှာဒါဒီကိုကျော်မျိုးရှိကိုစစ်မယ်စစ်ပြီးရင်ရောဒီအမှုအသွားလာရပါတော့နောက်ထပ်ဘလို့စစ်ဆေးမှုတွေဘလို့အခြေအနေတွေရှိနိုင်အောင်လဲဆရာ
။အော်အဲ့ဒါတော့ကျွန်တော်တို့ကြိုတင်တော့ပြောလို့မရသေးပါဘူးခင်ဗျ။ကျွန်တော်ကသူ့ကိုစစ်ဆေးပြီးမှပဲဘလို့ဆက်လက်ပြီးတော့ဆောင်ရမလဲဆိုအဖြေတစ်ခုပေါ်လာမှာပါ။အခုပြောရင်တော့နည်းနည်းလေးစောနေပါသေးတယ်ခင်ဗျ။ဟုတ်ကဲ့။
ဆရာကျေးဇူးများကြီးတင်ပါတယ်ဆရာရဲ့။